ပစ်ခတ်တိုက်ခိုက်မှုတချို့ရှိနေတဲ့ကြားမှာပဲဆီးရီးယားနိုင်ငံမှာအပစ်ခတ်ရစဲထားနိုင်ခဲ့တာတတိယနေ့မြောက်ခဲ့ပြီလို့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကဒီကနေ့ပြောပါရယ်ပြည်ပခါတွေရစဲသွားအောင်နဲ့အပစ်ခတ်ရစဲမှုဆက်လက်ခိုင်မြဲအောင်နိုင်ငံပေါင်းစုံအဖွဲ့ကလည်းစောင့်ကြည့်နေကြောင်းအတွေ့အမှုချုပ်ကပြောပါရယ်တဘုံတွေထိ ंछ ုပ်ထားတဲ့နေရာမှာလေကြောင်းတိုက်ခိုက်မှုတွေရစဲသွားအောင်နိုင်ငံပေါင်းစုံအဖွဲ့အနေနဲ့အချိန်မဆိုင်မဲ့အမြန်တွေ့ဆုံနိုင်ဖို့ကိုလည်းပြင်သစ်နိုင်ငံသားရေးဝန်ကြီးဂျီမတ်အေရော့ကတောင်းဆိုလိုက်ပါရယ်စီးရီးယားမှာအပြစ်ခတ်ရစဲစနေနေ့ကစတင်ခဲ့ပေမဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိနေသေးပါဒီတော့တွင်ပြစ်ခတ်တိုက်ခိုက်မှုတွေရနာနေတဲ့အချိန်ကိုသုံးချပြီးတော့နှစ်ပေါင်းများစွာစစ်ပွဲတွေအတင်းမှာပိတ်မိနေတဲ့စီးရီးယားပြည်သူသတင်းခွဲလောက်တဲ့ထောက်ပံ့ရင်းပစ္စည်းတွေကိုကုလသမဂ္ဂကဒီကနေ့စတင်ပို့ဆောင်ပေးနေပါတယ်ခင်ဗျာ